ဒီကနေ့မေလ18ရက်နေ့ကတော့အပြည်ပြည်ဆိုင်ရာလိန်တူချစ်သူလိန်တူလိန်ခွဲချစ်သူနဲ့လိန်ပြောင်းထားတဲ့သူတွေပေါ်မှာမုန်းတီးမှုတိုက်ဖြတ်ရေးနေ့ဖြစ်တာကြောင့်အဲ့ဒီလိုမျိုးလိန်တမှုကွဲနေသူတွေရဲ့မွေးရာပါအခွင့်အရေးကိုအတိအမှတ်ပြုပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်လိုက်ပါတယ်။ဒီလိုမျိုးလိန်စိတ်ကွဲပြားသူ LGBTQ+ တွေကိုလိန်စိတ်မကွဲအောင်လို့ကဘာတဝဲမှာတော့ကုထုံးတဲ့အတင်းပြောင်းလဲကုသမှုတွေဟာစိတ်ပိုင်းရုပ်ပိုင်းထိခိုက်တဲ့အတွက်အဆုံးသတ်အောင်လို့အမေရိကန်အစိုးရအနေနဲ့ဆောင်ရွက်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။လိန်တမှုကွဲတဲ့သူတွေကိုဥပဒေနဲ့ရာဇဝတ်မှုကျူးလွန်သူတွေလိုမျိုးအရေးယူနေတဲ့အပေါ်မှာလည်းစန့်ကျင်ပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားထားပါတယ်။လိန်တူချစ်သူလိန်တူလိန်ခွဲချစ်သူနဲ့လိန်ပြောင်းထားတဲ့သူတွေပေါ်မှာမုန်းတီးမှုတိုက်ဖြတ်ရေးနေ့တွေမှာသူတို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေသူတို့နဲ့ပတ်သက်တဲ့အသိပညာပေးလှုပ်ရှားမှုတွေမှာတခြားတန်ယုံနေတဲ့အတူပါဝင်ခွင့်ရတဲ့အပေါ်မှာဂုဏ်ယူပါတယ်လို့လည်းမြန်မာနိုင်ငံရန်ကုန်မှာအခြေစိုက်တဲ့အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်။လူမျိုးအသားအရောင်းလိန်ဝိသေသကွဲပြားမှုကြောင့်ဘယ်သူမှခွဲခြားဆက်ဆံမခံရသင့်ပါဘူးလို့လည်းအမေရိကန်တန်ယုံရဲ့ Facebook လူမှုစာမျက်နှာမှာရေးသားဖော်ပြပါရယ်မြန်မာနိုင်ငံမှာလိန်တူချစ်သူတွေနဲ့လိန်စိတ်ကွဲပြားသူတွေပေါ်မှာတိကျတဲ့ကာကွယ်ပေးမှုလိုအပ်နေတယ်လို့ကာကွယ်ပေးနိုင်တဲ့ဥပဒေတွေမရှိတာကြောင့်အခွင့်အရေးချိုးဖောက်ခံရတာရှိတဲ့အကြောင်းကိုလည်းလူဒီအခွင့်အရေးလှုပ်ရှားသူတွေဘက်ကမကြခဏထောက်ပြပြောဆိုလေးရှိပါရယ်တချို့လူမှုအတိုင်းဝိုင်းတွေမှာတော့လိန်တူစုံမတ်တဲ့သူတွေကိုမတရားအနိုင်ကျင့်တာမျိုးခွဲခြားဆက်ဆံတာမျိုးရှိတယ်လို့မြန်မာနိုင်ငံမှာလိန်တူဆက်ဆံနေဆိုရင်ထောင်နဲ့ဆယ်နှစ်အထိကြာခံရနိုင်တဲ့ဥပဒေလဲရှိနေစေဖြစ်ပါတယ်ရှင်။